အမေရိကန်သမ္မတအိုဘားမားရဲ့အနီးကအကြံပေးလက်ဖြင့်အမျိုးသားလူညွန်ရေးဒုအကြံပေးအရာရှိလက်ဖြစ်တဲ့ဘန်ရော့စ်ရဲ့မြန်မာနိုင်ငံခီးစဉ်ဟာအမေရိကန်ရဲ့အာရှပစိဖိတ်ဒေသဆက်ဆံရေးချင်းတွင်ညာညှိနှိုင်းမှုဝါဒအတွက်အရေးပါတယ်လို့အမေရိကန်သမ္မတအင်မီတိုကပြောပါတယ်။နိုဝင်ဘာ၈ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေနဲ့အမေရိကန်အစိုးရဘက်ကမျှော်လင့်ထားတာတွေကို၃ရက်ကြာခီးစဉ်အတွင်းဆွေးနွေးသွားမှာဖြစ်တယ်လို့သမ္မတအင်မီတိုရဲ့အာရှရေးဆိုင်ရာပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ်။ဆက်သွယ်အမေးမြန်းတာတဲ့မတ်အင်ဂျင်နိုင်ကအပြည့်စုံကိုပြောပြမှာပါ
Mr. Rhodes ရဲ့မြန်မာနိုင်ငံခီးစဉ်ထူးခြားချက်အရေးပါမှုကတော့ American ပြည်ထောင်စုနဲ့ Asia Pacific ဒေသဆက်ဆံရေးမှာချိန်တွင်ရှာညှိရေးမူဝါဒကိုဆက်လက်ထားရှိဖို့ဖြစ်တယ်လို့သမ္မတအင်ဖြူရောအစ်စ်မြင့်အရာရှိတဦးက VOE ကိုပြောပါတယ်။ဒါ့အပြင်အရေးပါတဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးမှုဟာဒေသတစ်ခုလုံးနဲ့ဆက်ဆံရေးတည်ဆောက်မှုမှာအရေးကြီးတဲ့အစိတ်ပိုင်းဖြစ် American အစိုးရကထည့်သွင်းစဉ်းစားကြောင်းလည်းသူကဆိုပါတယ်။အော်တိုဘလာ၁၈ရက်နေ့ကမြန်မာနိုင်ငံကိုရောက်ရှိလာတဲ့မစ္စတာရော့စ်ရဲ့၃ရက်ကြာခီးစဉ်မှာမြန်မာဒီမိုကရေစီပြုပြင်ပြောင်းလဲရေးဆောင်ရွက်ချက်တွေအပါအဝင်ရွေးကောက်ပွဲနဲ့အမေရိကန်ဘက်ကမျှော်လင့်ချက်တွေကိုဆွေးနွေးမှာဖြစ်တယ်လို့လည်းသမ္မတအင်ဖြူရောရဲ့အာရှရေးရာဆိုင်ရာပြောခွင့်ရပုဂ္ဂိုလ်မိုင်းလ်စ်ကက်ကင်းစ်က VOE ကိုပြောပါတယ်
In Burma, Mr. Rhodes will visit both Rangoon.
Mr. Rhodes ဟာမြန်မာနိုင်ငံရန်ကုန်နဲ့နေပြည်တော်ကိုသွားပြီးအစိုးရအရာရှိကြီးတွေလူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေတိုင်းသားနဲ့ဘာသာရေးခေါင်းဆောင်တွေကိုတွေ့ဆုံမှာဖြစ်ပါတယ်။ပြည်သူအလုံးရဲ့အခွင့်အရေးလေးစားပြီးတိုးတက်မှုအခွင့်အလမ်းတွေကိုဖော်ဆောင်မဲ့ပြုပြင်ပြောင်းလဲရေးကိုအမေရိကန်ပြည်ထောင်စုကထောက်ခံအားပေးနေကြောင်းထပ်လောင်းအတည်ပြုပြောဆိုမှာဖြစ်ပါတယ်။လာမယ့်နိုဝင်ဘာ၈ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေနဲ့ဒါနဲ့ပတ်သက်လို့အမေရိကန်ဘက်ကညှို့လင်းချက်တွေကိုဆွေးနွေးမှာပါ
။ခီးစဉ်တွင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဖို့ရှိမရှိဆိုတာကိုတော့သမ္မတအင်ဖြူရောရဲ့ပြောခွင့်ရပုဂ္ဂိုလ်ကအတိအကျထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။မစ္စတာရော့စ်ဟာမြန်မာခီးစဉ်မတိုင်ခင်လာအိုစ်နိုင်ငံကိုအရင်ဆုံးတွားရောက်ခဲ့ပြီး2016ခုနှစ်အတွက်အလှည့်ကျအာဆီယံဥက္ကဋ္ဌရာထူးကိုလက်ခံမဲ့ကိစ္စအပါအဝင်နှစ်နိုင်ငံဆက်ဆံရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်။အမေရိကန်အမျိုးသားလုံခြုံရေးဒုအကြံပေးအရာရှိလည်းဖြစ်သမ္မတအိုဘားမားရဲ့အနီးကပ်အကြံပေးလည်းဖြစ်တဲ့ဘန်ရော့စ်ရဲ့မြန်မာနိုင်ငံခီးစဉ်ဟာစတုတ္ထအချိန်မြောက်ဖြစ်ပါတယ်ဒီကနေ့အော်တိုဘာလ20ရက်နေ့မြန်မာနိုင်ငံကမထွက်ခွာခင်မှာမစ္စတာရော့စ်ရဲ့ခီးစဉ်နဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲကိုရန်ကုန်မြို့မှာပြုလုပ်မှာဖြစ်ပါတယ်အသက်38နှစ်အရွယ်မစ္စတာရော့စ်ဟာသမ္မတအိုဘားမားရဲ့လက်ရှိနိုင်ငံသားရေးမူဝါဒနဲ့ပတ်သက်ပြီးလမ်းကြောင်းပေးနိုင်သူအဖြစ်လူသိများထင်ရှားသူဖြစ်ပါတယ်အထူးသဖြင့်စစ်ဘိုလ်ချုပ်ဟောင်းသမ္မတဦးသိန်းစင်ရဲ့အရက်သားတစ်ပိုင်းအစိုးရတက်လာတဲ့အချိန်မှာမြန်မာနဲ့အနီးကပ်မူဝါဒချမှတ်ဆက်ဆံဖို့အပြင်ဒေါအောင်ဆန်းစုကြည်နဲ့ဆက်ဆံရေးလမ်းပွင့်လာဖို့အဓိကအခန်းကဏ္ဍကဆောင်ရွက်ခဲ့သူဟာဘန်ရော့စ်ဖြစ်တယ်လို့လက်ထောက်နိုင်ငံသားရေးဝန်ကြီးဟောင်းကက်ဂမ်ဘယ်ကထုတ်ဖော်ပြောဆိုခဲ့မှုပါတယ်ရှင်